တိုင်းရင်းသားလူမျိုးများ၏အခွင့်အရေးကာကွယ်စောင့်ရှောက်ပေးမှုဥပဒေပြဋ္ဌာန်းပေးဖို့အတွက်လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနှင့်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ဦးတည်ခွန်မြတ်တင်သွင်းတဲ့အဆိုကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြည်သူ့လွှတ်တော်မှဒီကနေ့ထောက်ခံဆွေးနွေးခဲ့ပါတယ်။တန်းတူညီမျှရေးအပြန်အလှန်လေးစားယုံကြည်ရေးတို့ကိုအခြေခံပြီးတော့ထောက်ခံခြင်းဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။တိုင်းရင်းသားတွေရဲ့စာပေနဲ့ယဉ်ကျေးမှုတွေကိုမပြောက်ပြက်အောင်လို့ဥပဒေပြဋ္ဌာန်းပြီးတော့ကာကွယ်ပေးဖို့ပါဝင်တဲ့အဆိုနဲ့ပတ်သက်တဲ့ဆွေးနွေးမှုအကြောင်းကိုတော့မတ်နန္ဒာချန်ကဆက်ပြီးတော့တင်ပြပါမယ်ရှင်။
ဟုတ်ပါတယ်ရှင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာဇူလိုင်လ25ရက်ဗုဒ္ဓဟူးနေ့မှာတိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့အဆိုကိုပထမဦးဆုံးအကြိမ်အနေနဲ့လွှတ်တော်ရင်းမှာထောက်ခံဆွေးနွေးသွားခဲ့တာပါပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ကိုယ်ခိုင်မျိုးနယ်လွှတ်တော်ကိုယ်စားလှယ်ဦးတည်ခွန်မြတ်ကတင်သွင်းခဲ့တဲ့တိုင်းရင်းသားလူမျိုးများ၏ခွင့်ရေးကာကွယ်စောင့်ရှောက်ပေးရေးပြဋ္ဌာန်းပေးဖို့ဆိုတဲ့ဒီအဆိုမှာအဓိကတော့တိုင်းရင်းသားဒေသတွေဖွံ့ဖြိုးတိုးတက်အောင်နဲ့တိုင်းရင်းသားတွေရဲ့စာပေယဉ်ကျေးမှုတွေတည်တံ့ခိုင်မြတ်အောင်တရားဥပဒေပြဋ္ဌာန်းပြီးကာကွယ်စောင့်ရှောက်ပေးဖို့တောင်းဆိုထားတာပါဒေါအောင်ဆန်းစုကြည်ကတော့တိုင်းရင်းသားဒေသတွေမှာအခွင့်အရေးတွေဆုံးရှုံးနေတဲ့အတွက်ဆယ်စုနှစ်ပေါင်းများစွာပြည်ရင်းစစ်မီးတောက်လောင်နေရတာဖြစ်တဲ့ဆိုတာနဲ့ပတ်သက်လို့ထောက်ပြခဲ့ပါတယ်
ကျမတို့ရဲ့နိုင်ငံမှာပြည်တွင်းစစ်မီးလုံးဝငြိမ်းသွားတယ်ဆိုတာဟာမရှိခဲ့သေးပါဘူး။ဒါကြောင့်တိုင်းရင်းသားလူမျိုးများရဲ့ခွင့်ရများကိုကာကွယ်စောင့်ရှောက်ခြင်းဆိုတာဟာဘာသာစကားယဉ်ကျေးမှုထိမ့်သိမ့်ခြင်းနဲ့များစွာပို့ပြီးတော့ကျေပြန့်နေနေတယ်ဆိုတာကိုကျမတို့ဆွေးနွေးပါတယ်။ဒါကိုထောက်ထားပြီးတော့ပင်လုံစိတ်ဓာတ်နဲ့ကြွားချလို့မရတဲ့ခွာလို့မရတဲ့တန်းတူညီမျှရေးအပြာနာလေးစားယုံကြည်ရေးတို့ကိုအခြေခံပြီးတော့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုရေးပေါ်ထွန်းလာရေးအတွက်ကျမတို့လူတော်ကိုယ်စားလှယ်များအားလုံးဆွေးနွေးညှိနှိုင်းပြီးတိုင်းသားလူမျိုးများရဲ့ခွင့်ရေးများကိုကာကွယ်နိုင်ဖို့အတွက်ဥပဒေများကိုလိုအပ်သလိုပြုပြင်ခြင်းလူအပ်တယ်လို့ပြဋ္ဌာန်းခြင်းလို့များဆောင်ရွက်စီရန်ဆောင်ရွက်ဖို့ရန်ကိုတိုက်တွန်းရင်းနဲ့ဥတီခုံများရဲ့အဆိုကိုကြွားအနေနဲ့ထောက်ခံပါတယ
်။ဒါပြင်တော့ဆန်းစုကြည်ကပြည်내အလိုက်စင်းရဲမွဲတေမှုအခြေအနေတွေကိုအာရှဖွံ့ဖြိုးမှုအခြေအနေနဲ့နှိုင်းယှဉ်ပြီးတော့ရာဂိုင်နှုန်းတွေနဲ့ထောက်ပြခဲ့ပါတယ်။အခုလိုလွတ်တော်ထဲမှာဆွေးနွေးကြတဲ့တိုင်းရင်းသားအခွင့်အရေးကာကွယ်စောင့်ရှောက်ရေးအဆိုကိုဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကိုယ်စားလှယ်တွေအပါအဝင်လွှတ်တော်ရင်းမှာတက်ရောက်နေကြတဲ့ဒီတိုင်းရင်းသားကိုယ်စားလှယ်တွေအားလုံးကပါထောက်ခံခဲ့ကြတယ်လို့လည်းရခိုင်တိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးပါတီ RNDP လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပြပါရယ်။ဒီလိုအကုန်လု
ံးကလေလူလာလာပဲထောက်ခံပါရယ်။အဲဥတီခွန်မြတ်ရင်းကလေးကကိုကျွန်တော်ကလည်းဒီအစကိုဟာလာပါတီကရေမဟုတ်ဘူးဗျာ။ကျွန်တော်တိုင်းရင်းသားရဲ့အခွင့်အရေးဖြစ်တာမို့ကျွန်တော်ကတော့တိုင်းရင်းသားအကုန်လုံးကနှစ်တင်လူလာပြီးတော့အကုန်လုံးတက်ကြွကြနဲ့ထောက်ခံပြရတာပါ။အဲ့ဒီကလည်းပေါင်းပြီးထောက်ခံပြရတယ်ဆိုတော့ကျွန်တော်တို့ကပို့ပြီးတော့တားရှိတာပေါ့ဗျာ
ဒါပေမဲ့ဒီအဆိုကိုဆွေးနွေးခဲ့ကြချိန်မှာ NLD ပါတီကိုယ်စားလှယ်တချို့ရဲ့ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌကသတိပေးခဲ့ရတယ်လို့လည်းဦးဖေတန်းကဆက်ပြောပြပါတယ
်ဦးအိုးကျေးဇူးတင်ပါတယ်ဒီစစ်စစ်မှာအလောင်းခေါင်းဆောင်ကောင်းတဲ့ရှင်ကတောင်းရင်းသားကြီးအကုန်လုံးဟိုလိုက်သွားပြီးတော့တိုင်းပြည်နိုင်ငံအားရှိရရှိခဲ့တယ်ဒီလိုအဆောင်လေးထဲမှာလည်းတိုင်းရင်းသားကြီးရဲ့မှုဒီဆောင်တိုင်းရဲ့ဘုရှုကိုတနင်္ဂနွေလုံးကအမေရိကန်ကောင်ပြေပေါ်ထုတ်ခဲ့ရင်အဲဒီနေ့မှလည်းကျွန်တော်ဒီနေ့ကောင်းဆောင်တခြားကောင်တမိကြောင်ပြန်ပြီးရှာသူ့တော်လေးကိုရောက်ပြပါပြီသူ့တော်ကသူ့ကိုတောင်းဝန်ပေးဖို့အသိချမှုပြပါရဲ့ဆိုပြီးတော့ဝင်ဆွေးနွေးတော့ရှိတယ်အဲဒီကြတော့ဘုရှုကဒီလိုဖြစ်တဲ့အခွင့်အရေးကအဲ့လိုအဆိုးကြီးကိုဆွေးနွေးတဲ့အခါမှာဒီပုဂ္ဂိုလ်တူတူရဲ့အကြည့်ဓာတ်ရဲ့အပြုံနဲ့ပတ်သက်ပြီးတော့ဆွေးနွေးရဆိုတဲ့အပိတ်ကိုထောက်ပြရတဲ့တစ်ချက်ဆွေးနွေးကိုဆွေးနွေးရမှာဆိုနေတာဆက်ဆံရမယ်ဒီပြောပြီးတော့ပုံကြိုင်ဟိုဒီအဲ့လိုမပြောဘူးအတိအကျနဲ့ပဲအဲ့ကဒီနည်းနဲ့အင်းတရားရှင်းနေတဲ့ဆံမှာလည်းလို့ရတဲ့မှာတိုင်းလာနေတာတိုင်းလာကစားတာအလုံးစုံရှင်းနေတဲ့ကြမ်းနဲ့ဒီရှိမှုရှိစမှာအပေါ်မှာပါလို့အဲ့ဒါကိုဒီလိုတဲ့ဥစ္စာကောင်းတဲ့ပြီးတော့အင်းတူလည်းပြည်ပြေဆုံးရ
လွှတ်တော်တွင်မှတိုင်းရင်းသားအခွင့်အရေးကာကွယ်ရေးနဲ့ပတ်သက်ပြီးအခုလိုထောက်ခံဆွေးနွေးနေကြပေမဲ့လို့1990ပြည့်ရွေးကောက်ပွဲအနိုင်ရရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့တိုင်းရင်းသားအခွင့်အရေးဆိုတာစာပေယဉ်ကျေးမှုဖော်ထုတ်ခွင့်ရယုံနဲ့မလုံလောက်ပဲကိုယ်ကျမကိုဖန်တီးခွင့်ပေးမှသာအဓိပ္ပာယ်ပြေဝမယ်လို့ပြောခဲ့ပူပါတယ်ရှင်